ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့သေဆုံးသူဦးရေဟာလည်းတနေ့တနေ့တိုးလာနေတာလည်းဖြစ်ပါတယ်။ဒီအချိန်မှာပဲလူနာတွေအတွက်အောက်ဆီဂျင်ပြက်လက်တာတွေပါရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့အောက်ဆီဂျင်စက်ရုံတွေကထွက်တဲ့အောက်ဆီဂျင်တွေထက်ကိုဗစ်ကူးစက်ခံရသူတွေအောက်ဆီဂျင်လိုအပ်သူတွေပိုများလာတာကြောင့်အောက်ဆီဂျင်ပြက်လက်တာတွေနဲ့ကြုံတွေ့လာရတာဖြစ်တယ်လို့လူမှုရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့စာရေးဆရာဝေဟင်အောင်ကပြောပါတယ်။
အခုကရောဂါဖြစ်တဲ့လူတွေကများလာတယ်အောက်ဆီဂျင်လိုနှင်းကများလာတဲ့အချိန်မှာကျွန်တော်ရခိုင်မှာရှိတဲ့တန်းရုံအနေနဲ့ကတော့ဘယ်လိုမှမနိုင်မနှင်းဖြစ်လာတယ်ပေါ့နော်အဲ့ဒီအချိန်မှာကျွန်တော်ပြည်ပကိုပြည်မကိုအကူအညီတောင်းရတဲ့အချိန်မျိုးကိုရောက်သွားတယ
်ရခိုင်ပြည်နယ်မှာအောက်ဆီဂျင်လိုအပ်ချက်တွေရှိတာကြောင့်မြောင်းနဂါကြေးရွာရှိတမတော်ပိုင်းတမနီစက်ရုံနဲ့ကပ္ပစထုံးမိုတို့ကနေအောက်ဆီဂျင်တွေမှာယူနေရတယ်လို့လည်းပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြည်နယ်ကောင်စီဘက်ကပြောဆိုထားပါတယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်ကမြို့နယ်တိုင်းလိုလိုမှာကိုတူကိုတာအောက်ဆီဂျင်စက်ရုံတွေတည်ဆောက်ဖို့လှုပ်ဆောင်နေကြတယ်လို့လည်းလူမှုရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့စာရေးဆရာဝေဟင်အောင်ကဆက်ပြောပါတယ
်။လုံးလုံးစီကတော့ကျွန်တော်တို့ဘယ်လိုပြောမလဲဆိုရင်မြို့နယ်တိုင်းအလိုလိုကတော့သူတို့ကိုတူကိုတာစက်ရုံတွေတည်ဆောက်ဖို့အတွက်ကြိုးစားနေကြတာကိုကျွန်တော်တို့လည်းမြင်ရတယ်တွေ့လေးတွေ့ရတယ်ကျွန်တော်တို့အားပေးတာလည်းလေးရှိတယ်။ကျွန်တော်တို့ဆိုရင်လည်းစစ်တပ်မြို့မှာကိုကဒီအားနဲ့မနဲ့ဝင်ပြီးတော့ကျွန်တော်ကူတာပေါ့နော်။ဒါနဲ့ဒီဟာကလေးကြာဟိုစက်ဆိုတာကလေးကျွန်တော်တို့ဟိုအလွေခံတော့ဝေလို့ရရဲဆမ်းမဟုတ်ဘူးပေါ့နော်။ဟိုနိုင်ငံကိုဖျက်ချီပြီးတော့ဟိုဖျက်ကျော်ပြီးတော့အရာမို့။ဟိုလက်တော်ကတော့ကျွန်တော်တို့စဲယုံကဘယ်လိုလဲဆိုရင်ပြင်ဆင်ထားယုံတော့ပဲရှိသေးတယ်။ဟိုကျွန်တော်တို့စုံစမ်းကြည့်တဲ့လောက်ကျွန်တော်တိရတဲ့လောက်ဆိုရင်တော့ဒီပြေပန်းကနေစဲရောက်တဲ့ဟာကိုတော့ကျွန်တော်တို့မကြားသေးဘူးခင်ဗျာ
။ကိုဗစ်ကူးစက်မှုတွေတိုးလာတာနဲ့အမျှပြည်내ကောင်စီဘက်ကကက်ရော့ကဆိုင်ရာစီးမြင်တွေတင်းကျပ်ထားတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကလည်းနပတ်တာ stay at home နေဖို့ထုတ်ပြန်ထားပါတယ်ဒီလိုကပ်ဘေးအခြေအနေမှာပဲစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းစားနပ်ရိက္ခာပြက်လက်မှုတွေရှိနေတယ်လို့ဒုက္ခသည်တွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေတဲ့စာရေးဆရာဝင်းအောင်ကပြောပါတယ
်ရှိရဲ့ကွန်းသေချောင်းတွေကတော့တော်တော်လေးကိုဒုက္ခရောက်တယ်လို့ကျွန်တော်တို့မြင်ရတယ်ဘာလို့ဆိုရင်ကိုကကျွန်တော်တို့ဒီကနေဟိုလူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ် ICRC ဖြစ်ဖြစ်ကနေ WFP ဖြစ်ဖြစ်သူတို့စီကပေးတဲ့ဟာကကြာရင်သူတို့တည်းလောက်လောက်ငန်းငန်းအခြေအနေမရှိဘူးဒီမှာဒီလူတွေကဘာဖြစ်လာလဲဆိုရင်ဒီဥမာနင်းတဲ့ရရောဒီဟာရှိရကြ။ဥမာတချို့ဆိုရင်တောင်ပေါ်တွေကိုသွားနေမှာရှိရတာသူတို့အဲ့ဒီမှာသွားပြီးတော့ဥမာတချို့ဆိုရင်ဟင်းရှာထင်းရှာတချို့ဆိုရင်အလုပ်သွားလုပ်တယ်ပေါ့သူတို့အဲ့ကနေနင်းနင်းမပြောပြလောက်ရမပြောပြလောက်တဲ့ငွေကြေးကွန်မင်းသားတွေပေါ့သူတို့ဟိုဟိုစူးစမ်းပြီးတော့ရက်တင်နေရတဲ့အခြေအနေတွေရှိရဲ။အခုကကိုဗစ်ဖြစ်လိုက်တဲ့အချိန်မှာတဏျာကတဏျာပဲမရတော့ဘူး။အိုးလူတွေကလည်းတရော်ကတရော်ကိုလာခွင့်မပြုတော့ဘူးဗျာအဲ့ဒီအချိန်မှာသူတို့အတွက်ကတော်တော်လေးကိုဆက်စင်းပြီးတော့ဒုက္ခရောက်တဲ့အခြေအနေမျိုးဖြစ်သွားတယ
်မြေပုံမျိုးနဲ့အတွင်းကလူဦးရေတထောင်နီးပါးရှိတဲ့ကန်ထောင်ကြီးစစ်ကြောင်စခန်းမှာဆိုရင်ကိုဗစ်ကာလစားနေအိတ်ကထောက်ပံ့မှုတွေမရှိတာကြောင့်ထမင်းဝအောင်မစားရတဲ့အခြေအနေကိုရောက်သွားတယ်လို့ကန်ထောင်ကြီးစစ်ကြောင်စခန်းကဦးစံလာထွန်းကပြောပါတယ
်ရိုက်ခါတော့ကိုကြီးဒီလိုလေမိုးကလည်းကြည့်တယ်ဟဲ့နားပြင်းဒီဒီကနေ့လည်းပါတယ်လည်းကိုအဲအဲ့ဒီခါလူတွေကလည်းအလုပ်ကိုလုပ်ဖို့မထွက်ရဘူးဟောဟုတ်ကဲ့ထားမင်းတည်းတည်းမရောက်ဘူးခွေးကဒီကလည်းမရောက်ဘူးလေဟောအဲ့ဒီခါတော့ဘီလူလက်ဆိုကိုကငောဘူးစားတဲ့အိမ်မှာ3ဘူးစား4ဘူးစားတဲ့အိမ်မှာ2ဘူးစားအဲ့ဒီဆောင်ရွက်ပဲကိုရေ
ရခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ်ကူးစက်ခံရသူ2900ကျော်အထိရှိနေပြီးသေဆုံးသူ180ကျော်အထိရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ